ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲဝင်ချင်းပြည်သူလူထုကိုပေးထားတဲ့ကတိအတိုင်း2008ဖွဲ့စည်းပုံပြင်ရေးကို2019ခုနှစ်နှစ်ဆန်းမှစပြီးအကောင့်ထဲပေါ်ပါတယ်။တမျိုးကြလွှတ်တော်တွင်လမ်းကြောင်းကအကောင့်ထဲပေါ်တာပါ။တစ်နှစ်ကျော်ကြာလွှတ်တော်တွင်အပြင်းထန်ငင်းခုန်ဆွေးနွေးဥပဒေကြမ်းတင်နောက်ဆုံးမဲခွဲဆုံးဖြတ်ခဲ့ပြီးပါပြီ။ပုံမှန်140ကျော်ကိုမဲလက်မှတ်900ခွဲကြပြီးတရက်မဲလက်မှတ်တစ်စုံနှုံးနဲ့မဲခွဲအဆုံးဖြတ်ရယူခဲ့ရမှာဒီကနေ့ထိ၄ဆောင်မဲခွဲဆုံးဖြတ်ခဲ့ပြီးပါပြီ။ရလကတော့အလုံးမျောလင့်ထားခဲ့သလိုပါပဲ။အိုမင်းမစွမ်းဆိုတာကိုတက်ကျူးရဲ့အိုမတန်မစွမ်းဆိုတာကိုမတန်စွမ်းဆိုတဲ့စကလုံးနေနဲ့ပြင်ဆင်ထားတဲ့အချက်နှစ်ချက်လောက်ကလွဲပြီးအခြားဘာကူမှမမေ့ရပြင်ဆင်နိုင်တာမတွေ့ရပါဘူး။ဒါဟာ NLD ဘက်ကပြင်ဖို့တင်သမျှကိုတပ်မတော်ဘက်ကသဘောမတူပယ်ချခဲ့လို့ဖြစ်ရတာဆိုပြီးပြောနိုင်ပေမဲ့တေးရတာတစ်ခုကတော့ NLD ရဲ့2008ဖွဲ့စည်းပုံပြင်ရေးအောင်မြင်မှုမရဘူးဆိုတာပါပဲ။ NLD ရဲ့ဖွဲ့စည်းပုံပြင်ရေးဘာကြောင့်မအောင်မြင်ဖြစ်ရတယ်လဲဆိုတဲ့ကိစ္စလေ့လာတင်ပြသွားပါမယ
်။ NLD ပါတီဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးနှစ်ကြိမ်တော့ကြီးကြီးကျယ်ကျယ်လုပ်ခဲ့ပြီးပါပြီ။တစ်ကြိမ်ကတော့သမရဟောင်းဦးသိန်းစိန်ဆိုရလက်ထက်မှာပုံမှန်436ပြည်ရေးဆိုပြီးလုပ်ခဲ့တဲ့လှုပ်ရှားမှုကြီးပါ။အဲ့ဒီတုန်းက NLD ကိုနိုင်ငံရေးအရာဥပဒေရေးရာအရာအကြံပေးကြတဲ့သူတွေက2008ဖွဲ့စည်းပုံကိုအသေးချာလေ့လာကြည့်ရင်ပြင်စရာတွေအများကြီးရှိလိမ့်မယ်။အဲ့ဒီလိုပြင်စရာတွေရှောက်ပြင်ဖို့ကြိုးစားရင်အချိန်တွေကြာလိမ့်မယ်။တကယ်တော့2008ဖွဲ့စည်းပုံပြင်ဖို့တကပောက်ဟာပုံမှန်436ပဲ။ပုံမှန်436ကိုသာပြင်လိုက်နိုင်ရင်2008ဖွဲ့စည်းပုံကိုပြင်မဲ့တကက်တကပောက်ကြီးပွင့်သွားပြီးဒါကြောင့်ပုံမှန်436ပြည်ရေးစူးစမ်းကြရမယ်ဆိုပြီးအကြီးအကျယ်လှူရှားခဲ့ကြပါတယ်။အဲ့ဒီအကြံပေးတွေရဲ့အဆိုအရပုံမှန်436မှာ2008ဖွဲ့စည်းပုံပြင်ဖို့လွတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမဲလို့တဲ့လွတ်တော်ရဲမှာတက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းရှိနေတာမို့သူတို့သဘောမတူရင်ဘာကိုမှပြင်နိုင်မှာမဟုတ်ဘူး။ဒါကြောင့်ပုံမှန်436လွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ဆိုတဲ့နေရာမှာရွေးကောက်ခံကိုယ်စားလှယ်3ပုံ2ပုံကျော်ရဲ့ထောက်ခံချက်နဲ့ပြင်နိုင်သည်ဆိုတာမျိုးအစားထိုးဖို့စိတ်ကူးရင်ခဲ့ကြတာပါ။ဒီနေရာမှာ NLD အကြံပေးတွေရောခေါင်းဆောင်တွေပါမစင်စားမိတဲ့အချက်ကသူတို့စဉ်းစားသလိုပုံမှန်436ကိုပြင်လိုက်နိုင်ရင်ဖွဲ့စည်းပုံပြင်ရေးကိစ္စအလုံးရွေးကောက်ခံတွေလက်ထဲရောက်သွားမယ်ဆိုတာပါဖွဲ့စည်းပုံပြင်ရေးရွေးကောက်ခံတွေလက်ထဲရောက်သွားတယ်ဆိုတာဟာလေတနည်းပြောရရင်တက်မတော်ကဝေးဦးစီးချုပ်အပါအဝင်တက်မတော်တစ်ခုလုံးနဲ့စစ်အာဏာရှင်ဟောင်းတွေရဲ့ကံကြမ္မာရွေးကောက်ခံတွေလက်ထဲရောက်သွားမယ်သဘောပါဒါကိုတက်မတော်စစ်ကောင်းဆောင်တွေဘက်ကသဘောတူဖို့မလွယ်ခါခါတီးတီးဖြစ်လိမ့်မယ်ဆိုတာမျိုးထက်တွက်မိကြဟန်မတူပါဘူးအတိတ်တွေကတော့436ပြည်ရေးလှုပ်ရှားမှုဟာစိတ်ကူးယဉ်မှုတစ်ခုပဲဖြစ်ပြီးအောင်မြင်ဖို့အလားအလာလုံးဝမရှိနိုင်ဘူးဆိုတာပါနောက်ပိုင်း436လှုပ်ရှားမှုကြီးလည်းအောင်မြင်မှုမရပဲငြိမ်သက်သွားခဲ့ပါတယ
်တကယ်တော့2008ဖွဲ့စည်းပုံပြင်ရေးဆိုရမှာတခါတည်းနဲ့အပြည့်ပြတ်ပြင်မလားဒါမှမဟုတ်အချိန်နဲ့အချိန်ခါကိုလိုက်ပြီးပုံမှန်နဲ့အချက်လက်နည်းနည်းစီပြင်ဖို့ကြိုးစားမလားစဉ်းစားတွက်ချက်ဖို့လိုပါတယ်ဒီလိုစဉ်းစားရမှာလက်ရှိနိုင်ငံရေးအခြေအနေတပ်မတော်ရဲ့အနေအထားစတာတွေထက်တွက်ဖို့လိုပါတယ်တပ်မတော်ဟာသူ့အတွင်းမှာစီးလုံးညွတ်နေပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အဆင့်ဆင့်သောအရာရှိတွေရဲ့အမိန့်ကိုအသေးချာနာခံနေတယ်နိုင်ငံရေးသမားတွေရဲ့ဆွဲဆောင်စည်းရုံးမှုတွေကိုခုခံကာကွယ်နိုင်သေးတယ်ဆိုရင်အားကောင်းနေစေလို့မှတ်ယူရမှာဖြစ်ပါတယ်အခြားတစ်ဖက်မှာတော့အာနာ NLD ပါတီအနေနဲ့တိုင်းပြည်ကိုပိုင်ပိုင်နိုင်နိုင်အုပ်ချုပ်နိုင်နေပြီလားစီးပွားရေးအရဖွံ့ဖြိုးတိုးတက်မှုတွေကိုဆောင်ကျဉ်းနိုင်ပါပြီလားငြိမ်းချမ်းရေးလိုကိစ္စမျိုးမှာအောင်မြင်မှုတွေရအောင်စွမ်းဆောင်နိုင်ပါပြီလားတပ်မတော်ဟာအယက်သားအုပ်ချုပ်ရေးအောက်မှာရှိတဲ့နယ်ဆိုတာကိုတပ်မတော်သားတွေလက်ခံလာအောင်စီယုံဆွဲဆောင်နိုင်ပြီလားစတာတွေနဲ့ချင့်တွက်ပြီးအားကောင်းသလားအားမကောင်းဘူးလားဆုံးဖြတ်သုံးသပ်ရမှာဖြစ်ပါတယ်
ကိုကအကောင်ကြီးတက်မတော်ကအားနေနေတဲ့အခြေမျိုးဆိုရင်တော့2008ဖွဲ့စည်းပုံပြည်စီရေးကိုစိတ်ကြိုက်လုပ်နိုင်ရုံမကအစ်စ်ရေးဆွဲရင်တောင်ရနိုင်ပါတယ်ဒီလိုအခြေအနေမျိုးမရှိရင်တော့ဖွဲ့စည်းပုံပြည်ရေးဆိုတာကိုတဆင်ချင်းတလှမ်းချင်းစနစ်တကျဆောင်ရွက်ပါမှအောင်မြင်မှုရဖို့နှိစက်ပါလိမ့်မယ်လက်ရှိလွတ်တော်တွင်ဆောင်ရွက်တဲ့ NLD ရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာအချက်ပေါင်း100ကျော်ပုံမှန်ပေါင်းများစွာပါဝင်ပြီးတက်မတော်ရဲ့နိုင်ငံရေးမှာပါဝင်မှုအခန်းကဏ္ဍရှော့ချဖို့တက်မတော်ကာကွယ်ဦးစီးချုပ်ရဲ့လုပ်ပိုင်ခွင့်တွေရှော့ချဖို့ဆိုတာတွေကအဓိကပါဝင်နေတာပါ NLD ကောင်းဆောင်တွေအနေနဲ့ဒီနည်းလမ်းအတိုင်းဒါတွေတင်လိုက်ရင်မဲခွဲတဲ့အခါတက်မတော်ဘက်ကကန့်ကွက်မှာပဲပေချာမှာပဲအဆုံးမှာဘာရလက်မှရမလာနိုင်ဘူးဆိုတာကြိုတင်တွက်ဆမိလေသလားမခက်မဲမတွက်ချက်နိုင်ပဲကန့်ဆန်းမဲထိုးတယ်လို့မျိုးလုတ်ခဲ့လေသလားဆိုတဲ့မေးခွန်းကိုဖြေဖို့လိုပါတယ်မခက်မဲမတွက်ချက်နိုင်ဘူးဆိုရင်တော့ NLD ကောင်းဆောင်ကြီးအလို့တရာအညော်မြင်ငဲတယ်လို့ဆိုနိုင်ပါတယ်ဒါမှမဟုတ်ဒီအဖြေထွက်မှာတည်ပြီးသား တမရော့ဘတ်သဘောထားပြည်သူတွေတိအောင်လုပ်ရတာမျိုးဆိုရင်လည်းလက်ခံနိုင်ွယ်မရှိပါဘူးဒီလုပ်ရကြောင့်တမရော့နဲ့ရွေးကောက်ခံတွေပုံမနစ်ဆက်လာရုံမကအမျိုးသားညီသားစည်ရေးလုပ်နေပါတယ်ဆိုတာမျိုးနဲ့တော့ဆန့်ကျင်တယ်လို့ဖြစ်နေပါတယ် ဖွဲ့စည်းပုံပြင်ရေးအကောင့်တွေဖော်ရမှာနောက်ထပ်စမ်းစစ်ဖို့လိုတာတခုကNLD ဟာတက်မတော်ခေါင်းဆောင်တွေနဲ့လွတ်တော်ပြင်ပမှာတီးခြားတွေ့ဆုံဆွေးနွေးညှိနှိုင်းတာမျိုးလုပ်ခဲ့ရလားဆိုတာပါမလုပ်ခဲ့ဘူးဆိုရင်တော့ဒါဟာအတော်ကြီးမားတဲ့အားနည်းချက်ဖြစ်နေပါလိမ့်မယ်တကယ်လို့တွေ့ဆုံညှိနှိုင်းမှုလုပ်ခဲ့တဲ့ဒါပေမဲ့မအောင်မမြင်ဖြစ်ခဲ့တဲ့ဆိုရင်လေပြည်သူတွေတိအောင်ပြ
Dadimaga, Damrone, Yugokan, Sessan Yi Gomaladalo, Damrogo, Pidune, we are Dombo de Lule, Pissi Gebade. The Geluda Smacha and any party to Kusu, you know, and Ediha, Possible being a Bajau Mom, and Pia de Lesurago, Comedy to Kupuzi, Badi Duine Maga, Pidure, Dainari at Taguba Natomi, Piatunda de Mare. Adigani Madison and Eddie Badima, let me jarre, Aumi Mus, Sound Jim Pinheim, Possible being Lunga and Dea, she didn't need to jump out.